မလေးရှားနိုင်ငံမှာဆယ်စုနှစ်နဲ့ချီအုပ်ချုပ်လာတဲ့အာဏာရပါတီကိုဝန်ကြီးချုပ်ဟောင်းမဟာတရားမိုဟာမက်ဦးဆောင်တဲ့အတိုက်ခံညွန်ပေါင်းအင်အားစုတွေကရွေးကောက်ပွဲမှာအနိုင်ရသွားပါပြီ။ဒေသတွင်းကထူးခြားတဲ့နိုင်ငံရေးအခြေအနေတွေကိုစိတ်ဝင်တစားစောင့်ကြည့်နေကြတဲ့မြန်မာအရေးအကဲခတ်တွေကတော့မလေးရှားနိုင်ငံရေးအပြောင်းအလဲကနေမြန်မာနိုင်ငံအနေနဲ့သင်္ကန်းစာယူစရာတွေရှိနေတယ်လို့မြင်နေကြပါတယ်။အပြည့်စုံကိုတော့ဆက်ပြီးတော့နားဆင်နေပါတယ်။မလေးရှားနိုင်ငံကရွေးကောက်ပွဲမှာတချင်ကဝန်ကြီးချုပ်အဖြစ်ကိုစားပြုတောင်းဝန်ယူခဲ့မှုတဲ့အာဏာရပါတီကိုဆန့်ကျင်ပြီးဝန်ကြီးချုပ်ဟောင်းမဟာတရားမိုဟာမက်အနိုင်ရလိုက်တဲ့အတွက်ကြီးမားတဲ့နိုင်ငံရေးအပြောင်းအလဲတစ်ခုဖြစ်လာခဲ့ပါတယ်။မလေးရှားနိုင်ငံမှာလွတ်လပ်ရေးရခဲ့တဲ့1958ခုနှစ်ကတည်းကတိုင်းပြည်ကိုအုပ်ချုပ်လာခဲ့တဲ့အာဏာရဘာရီဆန်နက်စနယ်ညွန်ပေါင်းအစိုးရအဖွဲ့ကိုတော့မဟာတရားဦးဆောင်တဲ့ Alliance of Hope ညှိုလင်းချက်ညွန်ပေါင်းအဖွဲ့လို့အမည်ပေးထားတဲ့အတိုက်ခံအင်အားစုကအနိုင်ရခဲ့တာလည်းဖြစ်ပါတယ်။ဒီလိုမလေးရှားနိုင်ငံကနိုင်ငံရေးအပြောင်းအလဲတွေကနေမြန်မာနိုင်ငံအနေနဲ့တင်ကန်းစာယူနိုင်တာတွေရှိတယ်လို့ဆိုသူကတော့မဟာဗျူဟာနဲ့မူဝါဒလိလာရေးအဖွဲ့မြန်မာနိုင်ငံကဦးအောင်သူငင်းဖြစ်ပါလေ
။အထူးသဖြင့်တော့ဗျာဒီမဟာပြားအဖြစ်ကြည့်မယ်ဆိုရင်တစ်ချိန်တော့ဒီလက်အာနာရှင်ရဲ့ကဆိုတော့အရင်တော့ဒီဟိုဗာလဲအန်ဝါအီဘရာဟင်ကိုသူကိုယ်တိုင်လည်းအရေးယူခဲ့တာတွေရှိတယ်ပေါ့နော်။အခုချိန်ကျတော့ပြန်လက်တွဲနိုင်တယ်။နောက်တစ်ခုကကျတော့ဒီလက်ရှိဆိုးရွားကိုဖြုတ်ချဖို့ပေါ့ဗျာဒီအတိုက်ခံပါတီအနေနဲ့သူတို့ဘီဝါဆွဲနိုင်တယ်စီးယုံနိုင်တယ်ပေါ့နော်ဆိုတော့ဒါတွေကတော့ကျွန်တော်ဆင်းနေကျွန်တော်သင်္ကန်းစာယူတဲ့ကိစ္စလို့ထင်ပါတယ
်ဝန်ကြီးချုပ်ဟောင်းနာဂျစ်ရွေးကောက်ပွဲမှာအရေးနှိပ်သွားရတဲ့အဓိကအကြောင်းတွေမှာ 1MBD လို့လူသိများတဲ့နိုင်ငံပိုင်ရင်းနှီးမြှုပ်နှံမှုဘဏ္ဍာတွေကိုအကြီးအကျယ်အလွဲသုံးစားလုပ်မှုအပြင်ကြီးလက်စင်းရဲသားတွေပို့ပြီးတိုက်ခိုက်စေမဲ့ကုံရောင်းကုံကောက်ခံတဲ့ကိစ္စတွေလည်းပါဝင်ပါတယ်တကယ်တော့နိုင်ငံကြီးမှာအမြဲတမ်းမိတ်ဆွေအမြဲတမ်းရန်သူမရှိပဲနိုင်ငံနဲ့ပြည်သူလူထုအကျိုးကိုရှေ့ရှုကြမယ်ဆိုရင်ဆန့်ကျင်မဲ့အုပ်စုတွေသဘောထားကြီးစွာနဲ့နိုင်ငံရေးမှာပူးပေါင်းလှုပ်ဆောင်ဖို့လိုတယ်ဆိုတာမလေးရှားရွေးကောက်ပွဲကနေသင်ခန်းစာယူမိတယ်လို့ထောက်ပြလာသူကတော့ညီများချင်းမြန်မာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ဒါရိုက်တာဦးအောင်မျိုးမင်းဖြစ်ပါတယ
်ဟုတ်ကဲ့မလေးရှားမှာကျွန်တော်တို့ဒီဝန်ကြီးချုပ်ဟောင်းမဟာတီကပြန်ပြီးတော့တက်လာတယ်တက်လာပြီးတော့ရှိရင်တိုင်းပြည်ကောင်းကျိုးကိုညွန်ပမှန်းပြီးတော့အရင်ကတင်းနဲ့ပိတ်ပြီးတော့အဆင်မပြေတဲ့ဒီအန်ဝါအီဘရာဟင်ကိုသူပြန်ပြီးတော့လက်တွဲလှုပ်ဆောင်မယ်ဆိုတဲ့ဟာကိုကျွန်တော်သိလာတယ်။အဲ့တော့ဘာကိုကြည့်ရမြင်ရလဲဆိုရင်တော့တိုင်းပြည်ရဲ့အခြေအနေကိုပကတိတိုင်းရှိနေတယ်။နောက်ကတိုင်းပြည်ရဲ့ပတ်သက်ပြီးတော့အကောင်းဆုံးဘယ်လိုလုပ်နိုင်မလဲဆိုတဲ့လမ်းကြောင်းချပြီးတော့ပြည်သူ့အတွက်အကျိုးရှိမဲ့ဟာကိုသူနေနဲ့ဖော်ဆောင်သွားတယ်လို့ယူဆတယ်။ဒါနိုင်ငံကြီးကအဲ့တိုင်းပါပဲ။တခါတည်းကြလို့ရှိရင်ကျွန်တော်တို့ဒီလိုမျိုးအရင်တော့ဖြစ်ခဲ့တဲ့ဟာကြီးရှိတယ်။ဒါပေမဲ့အဲ့ဖြစ်ခဲ့တဲ့ဟာဒီပေါ်မှာကျွန်တော်တို့ထာဝရရန်တည်းရှိပြီးထာဝရမိတ်ဆွေလည်းမဖြစ်နိုင်ဘူး။
မြန်မာနိုင်ငံရဲ့အခြေအနေကိုကြည့်ရင်ဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်ပြည်ပြင်ပြောင်းလဲမှုတွေလုပ်သွားမယ်လို့ကတိပေးခဲ့တဲ့အာဏာရ NLD ပါတီရဲ့ရွေးကောက်ပွဲအလွန်ကာလလှုပ်ဆောင်ချက်တွေပေါ်ပြည်သူလူထုရဲ့အားမလိုအားမရအပိုင်းတွေမြင့်တက်လာနေပါတယ်။ဒါပေမဲ့လည်းဒေါက်အောင်ဆန်းစုကြည်ပေါ်ထောက်ခံမှုတွေဆက်ရှိနေသေးတာကြောင့်လာမယ့် 2020 ရွေးကောက်ပွဲမှာမလေးရှားရွေးကောက်ပွဲလိုတိတိတသားကြီးရှုံးနိမ့်သွားမယ့်အလားအလာမျိုးမရှိသေးဘူးလို့ဦးအောင်သူငင်းကသုံးသပ်ပါတယ်
။ဟိုကျွန်တော်မြင်လာတော့ဗျာဟိုအခုအစိုးရအနေနဲ့ကျွန်မမဆူရအနေနဲ့အခုမြန်ဆောင်ဆောင်မှုအားနေတာမျိုးတွေရှိနေခုနပြောတဲ့နိုင်ငံရေးကျင်းလာကိစ္စတွေနောက်ကငင်းရရေးမအောင်မြင်တာတွေဒါလည်းရှိကောင်းရှိနိုင်ပါလားဆိုတော့ဒါမဲ့ကျွန်တော်မြင်တာကပြည်သူတွေလဲပေးတာကသူ့ရဲ့ perception လို့ခေါ်တဲ့ထင်မြင်ချက်ပေါ့နော်ဆိုတော့အထူးသဖြင့်ဒီဆူရတခုကတိတ်ပြီးတော့အကျင့်ပြတ်ချစားနေတယ်ဆိုရင်တော့ဒါဒီလူတွေကမကြိုက်ရဆိုတော့နောက်တစ်ခုကကျတော့အထူးသဖြင့်စီးပွားရေးဖွံ့ဖြိုးတိုးတက်မှုပေါ့ဆိုတော့လူတွေကစီးပွားရေးပိတ်ကျလာရင်တော့ဒါလမ်းပေါ်ထွက်နိုင်တဲ့အနေအထားရှိရပေါ့နော်ဆိုတော့ကျွန်တော်ထင်တယ်ခုနပြောတဲ့ပြဿနာမျိုးလောင်းနေတော့ PP တွေကဒီ NLD ကိုပြစ်ပယ်ပြီးတခြားပါတီရွေးဖို့ဆိုတော့လည်းခက်သေးတယ်ကြာဆိုတော့ဒီလက်ရှိအစိုးရကမှသိအကျင့်ပြတ်ချစားမယ်နောက်တစ်ခုကစီးပွားရေးကမအောင်မြင်မှုကျက်တဲလာမယ်ဆိုလို့ရှိရင်တော့ဒါကတော့ PP တွေအနေနဲ့နောက်တစ်မျိုးစဉ်းစားလာဖြစ်ကောင်းဖြစ်နိုင်ပါတယ
်တကြောပြန်ဝန်ကြီးချုပ်ဖြစ်လာတဲ့မဟာတီယာဟာမလေးရှားနိုင်ငံကို1981ကနေ2003ခုနှစ်ထိအုပ်ချုပ်ခဲ့ဘူးပြီးတိုင်းပြည်စီးပွားရေးကောင်းအောင်စီမံနိုင်ခဲ့တဲ့အတွက်ချီးကျူးခံရသူဖြစ်ပေမဲ့နိုင်ငံရေးအတိုက်အခံအနေနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုမှုတွေကိုဖိနှိပ်သူအဖြစ်လဲဝေဖန်ခံရသူဖြစ်ပါတယ်ခင်ဗျာ